မြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာပြီးခဲ့တဲ့နှစ်ပိုင်းတွေကစစ်တမ်းတွေအရငါးတယံဇာတနဲ့ငါးမျိုးခွဲတွေတိတိတတ်တာယော့နေသွားတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာနော်ဝေးတမ်မတ်ကြီးမစ္စတိုနယ်တန်နက်စ်က VOA ကိုပြောပါရယ်ပင်လယ်ပြင်ဂေဟာစနစ်ကိုတလကျော်ကြာလိလဆန်းစစ်နေတဲ့နော်ဝေးနိုင်ငံကသူတေသနာတင်မောတစင်းလဲမြန်မာကမ်းရိုးတန်းဒေသတွေမှာရောက်ရှိနေပါရယ်ဒီတင်မောအကြောင်းကိုတမ်မတ်ကြီးမစ္စတိုနယ်တန်နက်စ်ကို VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးသိန်းထိုင်ဦးရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါရယ်
I really thanks for your time and for this interview. We have learned that Norwegian.
ဆာမကြီးခင်ဗျာတွေးဆုံမိမြန်ခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံနောက်ဖက်ပိုင်းရခိုင်ပြည်နယ်နဲ့အီယာဝတီမြို့ဝကျွန်းပေါ်ရဲ့ကံယူတန်းတစ်လျှောက်မှာနော်ဝေနိုင်ငံသုတေသနတင်မောတစင်ပင်လယ်ပြင်ငါးတယံဇာတနဲ့ငါးမျိုးခွဲတွေအကြောင်းသုတေသနလုပ်နေတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ရှင်းပြပေးပါခင်ဗျာ။
It was the research vessel Dr. Fritjof Nansen was
recently Dr. Fritjof Nansen လို့ခေါ်တဲ့သူတေသနာသင်္ဘောဟာမကြာခင်ကပဲမြန်မာနိုင်ငံကိုရောက်လာပါတယ်။ဒါသင်္ဘောအတွက်ပါတိဆောက်ပြီးတာတစ်နှစ်ပဲရှိပါသေးတယ်။တိတ်ကိုခင့်မိပြီးနောက်ဆုံးပေါ်နည်းပညာတွေတုံးထားပါတယ်။တိလိလင်္ကာကနေဘင်္ဂလားဒေ့ရှ်နိုင်ငံချစ်တကောင်းမှရန်နာပြီးရန်ကုန်ကိုရောက်လာတာပါ။ထိုင်းနိုင်ငံကန်ယိုတန်းကိုတွားပြီးရင်ခီးစဉ်တာဝန်ပြီးဆုံးပါပြီ။ဒါကတတိယမြောက်သူတေသနာသင်္ဘောပါ။သင်္ဘော၃ဆင်းလုံးမြန်မာပြည်ကိုအရင်ကလည်းရောက်ခဲ့ပူပါတယ်။မြန်မာနိုင်ငံကိုသုတေသနလုပ်ရတဲ့အချိန်ကဒါ၅ချိန်မြောက်ပါ။နော်ဝေနိုင်ငံတမိုင်းမှာအရှိကြဆုံးဖွံ့ဖြိုးရေးဆိုင်ရာစီမံချက်ပါပဲ။နှစ်ပေါင်း၄၀ရှိနေပါပြီ
။
ပင်လယ်ပြင်ထဲမှာရောင်းနေတဲ့ plastic mic ဘိုင်းစားတွေနောက်ဒီ plastic mic တွေကြောင့်ငါးဒီမှာဘလောက်စိတ်တင်တယ်ဆိုတဲ့အချက်တွေကိုလည်းလေ့လာတဲ့အကြောင်းသိရပါလေ။မြန်မာနိုင်ငံမှာပထမဆုံးဒီကိစ္စကိုလေ့လာတာဆိုပြီးတော့လည်းသတင်းတွေရေးပါလေ။ဟုတ်ပါပါလားခင်ဗျာ။
In the Nansen program, what the vessel has done.
မနက်ငယ်ကိုလာရောက်သူတေသနာပြုတိုင်းနန်ဆန်အစီအစဉ်ရမြမပင်လေပင်တွေမှာ၅မျိုးကွဲတွေဘလောက်ရှိတယ်လဲဆိုတာကိုအရင်ကလေ့လာခဲ့တာပါ။ဒီတစ်ခေါက်မှာတော့ plastic အမိုက်တွေလည်းလေ့လာပါရယ်။ပင်လေပင်ထဲမှာရှိနေတဲ့ plastic အမိုက်တွေရဲ့နမူနာတွေကိုယူခဲ့ပါရယ
်။ In the ocean and took samples of microplastic in the ocean.
ဒီလိုပင်လေပင်ကရားစနစ်နဲ့ဆက်ဆက်ပြီး plastic အမိုက်ပိုင်းစားတွေကိုသူတေသနာလုပ်တဲ့အခါမှာဘလို့ချက်တွေကိုတွေ့ရှိပါပါလေခင်ဗျာအရင်ကလုတ်ခဲ့တဲ့သူတေသနာတွေနဲ့ရောဘလို့ကွာချားချက်တွေရှိပါပါလေခင်ဗျာ
what I know now is that this time it was 19 science
ကျွန်မဒီလောက်ကတော့ဒီတစ်ခေါက်မှာမြန်မာနိုင်ငံကသူတေသနာပညာရှင်16ယောက်လဲနော်ဝေနိုင်ငံကပညာရှင်တွေနဲ့သူတေသနာလုပ်ငန်းတွေလက်တွဲဆောင်ရွက်ခဲ့တာပါပင်လယ်ပြင်ကစူးစမ်းရှာဖွေထားတဲ့နမူနာမျိုးကွဲတွေကိုမော်လမြိုင်ရန်ကုန်ပတိန်နဲ့ဗိတ်တက်ကတိုတွေကိုယူသွားပါလိမ့်မယ်အဲ့ဒီမှာရှာဖွေတွေ့ရှိရာတွေကိုစမ်းသပ်ပါမယ်။မြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးဝန်ကြီးဌာနကအရာရှိတွေ၊ငါးလုပ်ငန်းဌာနကအရာရှိတွေနဲ့လေ့လာကြည့်ရှုပါလိမ့်မယ်။2018ခုအတွက်တော့တွေ့ရှိချက်တွေကိုပြောဖို့တိတ်ဆောပါသေးတယ်။အရင်စူးစမ်းလေ့လာတွေ့ရှိချက်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ငါးတယံဇာတပမာဏတိတိတတ်တာညွန်နေသွားတာတွေ့ရတယ်။ပထမဆုံးအချိန်ဒီကိုလာပြီးစူးစမ်းတဲ့အချိန်1989နဲ့2015အတွင်းကိုနှိုင်းယှဉ်တာပါ။ကြိုတက်မှုအနည်းငယ်ရှိတာလည်းတွေ့ရပါတယ်။တုတ်တက်မှုကတော့ကျမဝင်းကြီးဌာနအရာရှိချုပ်နဲ့တွဲဆုံပြောတဲ့အခါတရားတလောက်ကပြပငါဖန်းတင်မောတွေဝင်ရောက်ဖန်းစီတာကိုကန့်တက်လိုက်တာကြောင့်ဖြစ်ပါတယ
် in the number of the fish stock here
this research ဒီသူတေသနာစီမံချက်ဟာ1922ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်စူဇန်ရှာဖွေရေးသမားဒေါက်တာဖရစ်ချော့နာဆန်ဂုံပြုပြီးတော့1985ခုနှစ်မှာစတင်တည်ထောင်ခဲ့တာလို့သိရပါတယ်စူဇန်ရှာဖွေမှုတွေနဲ့အတူဘလို့ကူညီထောက်ပံ့မှုတွေကိုနော်ဝေနိုင်ငံပေးပါတယ်ခင်ဗျ
As you rightly say the program
ရှင်ပြောတဲ့အတိုင်းပါပဲဒီစူးစမ်းရှာဖွေရေးစီမံချက်က140ရှိနေပါပြီမြန်မာနိုင်ငံကမ်းလွန်ကရတဲ့သူတေသနနမူနာအမြောက်များကိုတင်ဆက်ထားပါတယ်အာဖရိကအိန္ဒိယစတဲ့နိုင်ငံတွေမှာလည်းသူတေသနလုပ်ပါတယ်အဲ့ဒီနိုင်ငံတွေကအစိုးရတွေအနေနဲ့မူဝါဒတွေချမှတ်နိုင်အောင်သူတေသနလုပ်ငန်းကအထောက်အကူပြုပါတယ်။တင်မောသွားခဲ့တဲ့နိုင်ငံတွေကပညာရှင်တွေ၊နော်ဝေနိုင်ငံကပညာရှင်တွေ၊ကုလသမဂ္ဂ၊စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကပညာရှင်တွေပူးပေါင်းဆောင်ရွက်သွားတာပါ။မြန်မာနိုင်ငံကပညာရှင်တွေအတွက်သူတေသနအချက်လက်တွေရှာဖွေကူညီပေးတာပါ
။ The Myanmar scientists afterwards to them to help them to look into the different findings and to use the data.
ဆက်တင်မလာဆင်းနေရမြန်မာနိုင်ငံကိုရောက်လာတယ်လို့သိရပါတယ်။တခိုင်ကံယိုတန်းနဲ့ပြော်ဒီမြို့ဝကျွန်းပေါ်ရဲ့ကံယိုတန်းတွေကိုသွားပြီးရင်တခြားဘယ်နေရာတွေကိုခီးဆက်ဖို့ရှိပါသေးတယ်ခင်ဗျာ
They have been along the whole coast
တခိုင်ပြော်ဒီတနင်္သာရီနဲ့ကံယိုတန်းအောက်ဖက်တီကံယိုတန်းတလျှောက်လုံးကိုသွားပြီးသူတေသနအချက်လက်တွေကိုစူးစမ်းရှာဖွေသွားမှာပါ မြန်မာနိုင်ငံပြီးရင်ဒီတစ်ခေါက်တာဝန်တွေပြီးဆုံးပါပြီ။တင်မောပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလုပ်ဖို့တောင်အာဖရိကကိုထွက်ခွာမှာဖြစ်ပါတယ်
။ဦးသိန်းထိုင်ဦးတွေ့ဆုံမေးမြန်းထားတာပါ။